နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကသူတို့ကျောင်းကနေတနတ်သမားတွေဖမ်းဆီးခေါ်ဆောင်တာကိုခံခဲ့ရတဲ့ကျောင်းသားလူငယ်လေးတွေတဲက344ယောက်ချစ်တရင်းနေမှာပြန်လည်လွတ်မြောက်လာပါပြီ။အခုလိုပြန်လည်လွတ်မြောက်လာတာဟာတနိုင်ငံလုံးနဲ့နိုင်ငံတကာအတိုင်းအတာပါစိတ်ပူပန်မှုအတော်လျော့သွားစေတယ်လို့နိုင်ဂျီးရီးယားသမ္မတမူဟာမာဒူဘူဟာရီကတွစ်တာမှာရေးပါတယ်။ဒါအပြင်ကက်ဆီနာပြည်နယ်အုပ်ချုပ်ရေးမှူးမဇာရီကိုရောထောင်ရင်းအဖွဲ့တွေစစ်တပ်နဲ့ရဲတပ်ဖွဲ့ကိုပါတနိုင်ငံလုံးကကျေးဇူးတင်ကြောင်းပြောပါတယ်။အခုပြန်တွေ့ရတဲ့ကလေးတွေဟာအနာကဇန်ဖာရာပြည်နယ်တောအုပ်ထဲမှာတွေ့ရတာဖြစ်ပြီးပျောက်ဆုံးနေတဲ့ကျောင်းသားအလုံးပြန်လွတ်လာတာတော့မဟုတ်ပဲတချို့ကြံနေသေးတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။သူတို့ကိုဆေးဆစ်ပေးပြီးရင်မိသားစုတွေစီကိုတောက်ကြံနေမှာပြန်ပို့ပေးမှာဖြစ်ပါတယ်။သူတို့လွတ်မြောက်အောင်ပြန်ပေးငွေပေးမပေးတော့တိတိကျကျမသိရသေးပါဘူး။